စကိုင်းတိုင်းမင်းကင်းမြို့နယ်တဲကစနက်ပြင်းကျေးရွာနာမှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေဇန်နဝါရီလ25ရက်အင်္ဂါနေ့ကတိုက်ပွဲဖြစ်ခဲ့ပါတယ်။စစ်ကောင်စီတပ်တွေတပ်ဆွဲထားတဲ့နေရာကိုတွားရောက်တိုက်ခိုက်ရာကအပြန်အလှန်ပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တို့ကအခုလိုပြောပါတယ်
။ဒီကောင်တွေတပ်ဆွဲထားတဲ့ဥမာစနက်ပြင်းပေါ့စနက်ပြင်းပေါ့စနက်ပြင်းရဲ့ဒီလိုမှရှိနေဒီကြော်တွေမှာပဲ။ဘယ်လိုစကြရလဲကျွန်တော်ဒီကောင်တွေမှာကအင်အား50ခန့်လောက်ပေါ့ပြည်ကြီးများပဲဗျာ။အဲ့ဒီတော့ကကျွန်တော်ပြစ်ခတ်တဲ့တပိုးပါမယ်ပေါ့ပြစ်ဆုံးနိုင်ရတော့အနည်းဆုံးကျွန်တော်တို့မြင့်မြင့်အနေထားနေရတော့အနည်းဆုံး3ယောက်ကတော့အတိကျပဲ3ယောက်ကျရဲအဲ့ဒါတော့ဒီစားပေါ့ပဲ
ဒီတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်တာမရှိသေးပါဘူးသခိုင်းတိုင်းအတွင်းကပဲမင်းကြီးမျိုးနယ်ရဲ့အထက်ပိုင်းမှာရှိတဲ့ကဏီမျိုးနယ်ဘက်မှာတော့မဲတင်ရွာနာကတဲအိမ်တချို့ကိုစစ်တပ်ကဖျက်ဆီးသွားတယ်လို့ဒေသခံတွေကပြောပါတယ်အဲ့ဒီဘက်ကရွာတွေကိုစစ်ကောင်စီတပ်တွေမကြာခဏဝင်ရောက်ရှာဖွေလို့ရွာပြင်မှာတချို့ကတဲထိုးနေကြရပါတယ်ချင်းလွင်းမြေအတွင်းတွာလာနေတဲ့စစ်ကောင်စီရဲရင်ဟာဇန်နဝါရီလ24ရက်တရင်လာနေညကမြစ်ဘေးကမဲတင်ရွာအနီးစခန်းချရပ်နားထားပါတယ်ဇန်နဝါရီလ25ရက်မနက်ပိုင်းမှာတော့ရေရင်ပေါ်မှာပါလာတဲ့တပ်ဖွဲ့ဝင်တွေဟာမဲတင်ရွာအပြင်ကတဲအိမ်တွေနဲ့အတုံးဆောင်တွေကိုမီးရှို့ဖျက်ဆီးသွားတယ်လို့ဒေသခံတွေကပြောပါတယ်။ပြစ်ခတ်တိုက်ခိုက်မှုတွေမရှိဘဲဖျက်ဆီးသွားတာဖြစ်တယ်လို့ဒေသခံတို့ကအခုလိုပြောပါတယ်
။စေနာအင်းကပေါ့ပြောင်းစစ်တပ်ကရေရင်ညောင်းနေတော့ဒီနားဟာပေါ့ဒီစစ်ဆောင်နေတဲ့ပြည်သူတွေရှိနေပေါ့စစ်ဆောင်နေတဲ့ပြည်သူတွေကဒီကနေ့ရောမှာဒီစီးပွားရေးရှင်တို့တို့တည်မှာချားတယ်ပေါ့တော်တည်တယ်ပေါ့အဲစစ်ကောင်စီတကူဟိုကြောက်လို့တော့တောင်းလည်းမနေရလို့ရှိတယ်ဒါပေမဲ့အေးကြီးရှိတယ်ဒီအဲ့ဒီတည်နေတဲ့ဟိုမားလုံးကိုစစ်ကောင်စီတကလက်လက်ကြီးနဲ့ပြည်ပြည်ရောမှာမားလုံးကိုအဲ့ဒီလိုပြတ်သွားတာမျိုးတို့သိရတယ်ပေါ့ဗျာတကယ်တိုက်ပွဲမရှိဘဲနဲ့ကိုစစ်ကောင်စီရဲ့တကကြီးဝဲချက်ရှိရှိအခုလိုတည်တူနေရဲ့ဒီရေကြီးချောင်းနေတဲ့ပြင့်မဲ့တဲ့ကြည်သူရဲ့ဒီတဲတွေခုနကနေရာရောလိုက်ပြီးတော့ကို issue ချက်စီးနေတာအနေထားအဲ့ဒါမျိုးပေါ့ဗျာ
ဇန်နဝါရီလ22ရက်မှာလဲကဏီမြို့နယ်မုတ်တော်အရှိကျေးရွာကလူနေအိမ်7လုံးကိုမီးရှို့ဖျက်ဆီးသွားတယ်လို့စိတ်ဝေဒနာရှင်အယက်သားပြည်သူတို့ကိုလည်းပြစ်ခတ်ခဲ့လို့တေဆုံးသွားတယ်လို့ဒေသခံတွေကပြောပြပါဗါးစစ်ကောင်စီတပ်တွေဟာစကိုင်းတိုင်းတဲကချင်းသွင်းမြင့်တလျှောက်ရေချောင်းကနေတွာလာပြီးရိခါတွေအပြင်ခနီးမျိုးမှာရှိတဲ့ကြောက်စိမ့်မော်တွေကနေကြောက်စိမ့်တွေကိုတည်ယူလို့ရှိပါတယ်ဒါကြောင့်မင်းကဲနဲ့ကဏီဘက်မှာလှုပ်ရှားတဲ့ပြည်သူ့ကာကွယ်ရေးတပ်တွေနဲ့မကြာခဏဆိုသလိုထိတွေ့တိုက်ပွဲတွေဖြစ်နေတာပါချင်းသွင်းမြေကြောင်းထဲမှာတွာလာနေတဲ့အယက်သားရေရင်တွေအနေနဲ့အပြန်အလှန်ပြစ်ခတ်မှုတွေကြားရောက်တဲ့အတွက်တတိထားကြဖို့အတွက်ကိုလည်းပြည်သူ့ကာကွယ်ရေးအဖွဲ့တွေကတတိပေးထားပါတယ်ခင်ဗျာ